NCA လက်မှတ်ထိုးတဲ့အဖွဲ့နဲ့မထိုးရသေးတဲ့အဖွဲ့တွေတိုက်ပွဲဖြစ်ပွားနေချိန်မှာပဲပူပူနွေးနွေး NCA လက်မှတ်ထိုးရတဲ့မွန်ပြည်သက်ပါတီရဲ့လူလူတွေ့ဆုံပွဲတွေကိုတက်မတော်ဘက်ကကန့်သတ်နေတာကြောင့်ဒီလူလူတွေ့ဆုံပွဲကျင်းပနိုင်ရေးအတွက်အစိုးရဘက်ကပြန်ပြီးတင်ပြထားတယ်လို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါတယ်တရှိ NCA လက်မှတ်ထိုးတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်မွန်ပြည်သက်ပါတီရခိုင်ပြည်လူမျိုးရေးပါတီ AOP စတဲ့အဖွဲ့တွေဟာလည်းအလားတူကန့်သတ်မှုတွေကျင်းပနေရပါတယ်ဒီအချိန်ကိုတော့ထိုင်းချီဆိုင်ဗီဒီယိုအသင်းနောက်နိုင်ကွန်းအင်ကပြောပြမှာပ
ါဟုတ်ကဲ့ပါ NCA လက်မှတ်ရေးထိုးတဲ့မွန်ပြည်သက်ပါတီရဲ့အကျိုးလူထုပြည်စုံပွဲကျင်းပရေးအတွက်စီစဉ်နေစမှာတပ်မတော်ကလည်းလူဝင်အားကတ္တလာမှုကြောင့်ကြက်ဆိုင်ထားရပြီးလူထုပြည်စုံပွဲဆက်လက်ကျင်းပခွင့်ရရှိရေးအတွက်ငင်းချမ်းရေးကော်မရှင်ကိုဆက်လက်တင်ပြထားတယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကခုလိုပြောပါတယ
်ဒီအမှုရင်းရတဲ့ဆိုတော့အချက်နဲ့ဟိုထုတ်ရဆိုင်ထားတဲ့ပုံမှာကျွန်တော်တို့ဒီဆိုင်ရာကိုငင်းချမ်းရေးကော်မရှင်ကိုဆက်လက်ပြီးစီးတို့ကိုကျွန်တော်တို့ဒီဆက်တင်ပြထားတာဖြစ်ပါတယ်ဒီကြည့်ရမယ့်အချိန်မျိုးလို့ဒီလိုကအချိန်ကြီးအောင်ဘယ်လိုများဖြစ်စဉ်တင်နိုင်လဲအဲ့ဒီပုံမှာလည်းကျွန်တော်တို့ဒီဆောက်ဆံနေတော့ပါတယ်
မလဆယ်ရနေ့မှာကော့ကရိတ်မြို့နယ်မှာရှိတဲ့မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်စခန်းတွင်ကျင်းပဖို့စီစဉ်ထားတဲ့လူထုတွေ့ဆုံပွဲကိုတပ်မတော်ဘက်ကလည်းလူဦးရေ30ထက်မကျော်ရသတ်မှတ်ထင်ကြားလာတယ်လို့နိုင်ဝင်းလှကဆိုပါတယ်
ကျွန်တော်တို့သာသနာ့ဘက်ကတော့အစုံအလောအဆောက်ဖွဲ့ကြီးအစုံအလေးနိုင်ငံရေးပါတီကလူတွေရောနောက်သူမှုတင်ပေါ်ရလူတွေရောကျွန်တော်တို့သမိသားစုတွေလည်းဒီရကြိုးကြောလောက်ပါလေဆက်ပြီးဆုံးပြီးတော့ကျွန်တော်တို့ NGO ထိုးရတဲ့အကြောင်းတွေနောက် NGO ထိုးပြီးတော့ပါဒီကဲလုံးနိုင်ငံပါရှိကလေးပေါ့အဲရောက်ပဲလူတို့ကြီးကပါတယ်ဆောက်ကြံလာတယ်ဆိုတာနားဆောင်မှာပေါ့လေအဲ့ဒါကိုတပ်ဖွဲ့ကဒီလိုကဟိုများလေပေါ့ဗျာ20ဆုံးရတဲ့မတော်မျိုးပါပြီနဲ့ဒီဆုံးရတဲ့ရှော်တော့လည်းဒီလိုဖြူကြီးလို့မရဘူးတကယ်လို့သာမန်လာတယ်ပေါ့လေ
မိုးလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပမီတနေရာကိုလူစု250ဦးဝန်းကျင်ခန့်နဲ့မလ10ရက်နေ့ကနေ28ရက်နေ့အထိတပ်တီဧရိယာနေရာ9ခုမှာလူထုတွေ့ဆုံပွဲတွေကျင်းပဖို့မွန်ပြည်ပါတီကနေစီစဉ်ထားတာပါတမတော်ကလည်းညွှန်ကြားလာတဲ့လူဝင်အား30ထဲနဲ့လူထုတွေ့ဆုံပွဲကျင်းပဖို့မဖြစ်နိုင်ဘူးလို့နိုင်ဝင်းလှကဆိုပါတယ်မွန်ပြည်သက်ပါတီဟာပြီးခဲ့တဲ့ဖေဖော်ဝါရီလ13ရက်နေ့မှာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့လက်လက်ကန်ဖွဲ့တစ်ခုဖြစ်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နဲ့ညှိနှိုင်းသဘောတူညီချက်အရတရားမတိုင်မီဧပြီလ6ရက်နေ့ရေးမြို့မှာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ကြေညာပေမဲ့လည်းဒီလိုလူထုအကျိုးဆွေးနွေးပွဲအတွက်လူဝင်အားကတ်သတ်ချက်ကြောင့်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဟာမယူရသေးတဲ့အခြေအနေမှာရှိနေပါတယ်။NCA လက်မှတ်ရေးထိုးပြီးရင်နိုင်ငံရေးရဆက်လက်တွေ့ဆုံဆွေးနွေးသွားဖို့ညွှန်မှန်းထားပေမဲ့ဒီလိုကန့်သတ်မှုတွေကြောင့်ညှော်လင့်ထားတဲ့အတိုင်းဖြစ်မလာခဲ့ဘူးလို့မွန်ပြည်သက်ပါတီပြည်ထောင်စုရတာဝန်ခံနိုင်ဝင်းလှကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေပါနေအောင် NCA လက်မှတ်ပူးပေါင်းလို့ပေါ့လေဆိုလာခဲ့တယ်ဒါကြောင့်လည်းပဲကျွန်တော်တို့ဒီညှော်လင့်တဲ့အတိုင်းတော့ဖြစ်မလာဘူးတခြားနေရာတွေတာမှလည်းအဲ့လိုပါပဲဆိုတော့ကဒီ NCA နဲ့ကျွန်တော်တို့နဲ့အလားတူတော့ဘဝသူတခြား NCA ဆိုနိုင်ရတဲ့ပုံစံများကြီးဆံပါလေတဲ့သူတို့ကစံကြီးပေါ်မှာအယုံကြည်ရော့လာတဲ့သဘောတော့ဆောက်မလာနိုင်တယ်တကယ်လို့
အလားတူ NCA လက်မှတ်ရေးထိုးပြီးဖြစ်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကကျင်းပမဲ့နေရာကိုတပ်မတော်ဘက်ကကန့်သတ်မှုတွေရှိနေတာကြောင့်အကျိုးလူထုတွေ့ဆုံပွဲတွေမကျင်းပနိုင်သေးသလိုရှမ်းလူမျိုးလိုက်မျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလည်းမကျင်းပနိုင်သေးပါဘူး။တောင်ပိုင်းရှမ်းပြည်သမတော် RCSS SOC အနေနဲ့အကျိုးလူထုတွေ့ဆုံပွဲတွေဆက်လက်ကျင်းပနိုင်ရေးအတွက်အစိုးရတပ်မတော်နဲ့ညှိနှိုင်းနေစေလို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်
။ကျွန်တော်တို့ဘက်ကမြင်တာကတော့ကိုယ်လူမျိုးရှိတဲ့ဒီမှာဒါကကျွန်တော်တို့လွတ်လွတ်လပ်လပ်နဲ့တည်တည်ပြန့်ပြန့်လုပ်ခွင့်ရှိတယ်ဆိုတဲ့အမြင်ရှိတာ哦ဒါပေမဲ့တမတော်ဘက်ကအဲ့လိုမဟုတ်သူကတော့ဒီနေ့လာကြတော့ကျွန်တော်တို့ကြောင်းပြန်ဒါကြောင့်မို့အခုအမြင်မတူနေတဲ့ဟာကိုညှိနှိုင်းဖို့ကလည်းမဟုတ်ကျွန်တော်တို့ဘက်ကဒီအစိုးရတပ်မတော်အကြီးအကဲတွေနဲ့အမြင်ချင်းတူအောင်ဘလို့တဘောတွေ့ဖို့စီစဉ်ထားရှိပါဒီကိစ္စကြည့်ရှင်းဖို့
လက်ရှိ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ကတောင်ပိုင်းရှမ်းပြည်သမတော်မွန်ပြည်သက်ပါတီ၊ရခိုင်ပြည်လူမျိုးရေးပါတီ ALG စတဲ့အဖွဲ့တွေဟာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးသလိုအကျိုးလူထုတွေ့ဆုံဆွေးနွေးပွဲကျင်းပရေးမှာတပ်မတော်ကလည်းဟန်တာမှုတွေနဲ့ကြုံနေရပါတယ်။အခုလိုအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပဖြစ်ရင်လာမယ့်မေလဆန်းမှာကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံးပြည်တော်စုငင်းကြေးရေးညီလာခံတတိယကျင်းစီဝေးပေါ်ပြရမှုတွေရှိလာနိုင်မယ်လို့လဲတိုင်တားရေးလေ့လာသူတွေကလည်းသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။